2019ခုနှစ်တွင်အမေရိကန်ပြည်ထောင်စုကာကွယ်ရေးအတွင်းစီဆိုင်ရာဥပဒေမူကြမ်း NDAA ထဲမှာမြန်မာနိုင်ငံပေါ်ရေးရင်းနဲ့ဆိုင်တဲ့အပိုက်တွေပါမလာတော့ပဲခြံထားတဲ့ပေါ်အထက်လူတော်ယူနေစုစီကံထိန်းသိမ်းရေးကောင်းဆောင်ဒီမိုကရက်ထက်လူတော်မှရစ်ချတ်ဒေါ်ရင်ကတောက်ကြနေလူတော်စီဝေးတွင်ဟူရန်ပြောဆိုရဲလို့ဝါရှင်တန် DC အခြေဆိုင်ရိုးခေါ်သတင်းဌာနရဲ့သတင်းတော်မှာရေးထားပါတယ်မြန်မာနိုင်ငံနဲ့လူမျိုးရေးပိုင်းပူးပေါင်းစွာမှုမလုပ်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့တာဝန်ရှိတဲ့မြန်မာတာဝန်ရှိသူတွေပေါ်တံခါးအရေးယူမှုတွေချမှတ်ဖို့လူနေစုလူရင်းတော်တွေကိုနှိမ့်နှိမ့်ဆက်တက်ပြမှုတွေဟာလူမျိုးစုနဲ့ရှင်နေပြချမှုဒုမိုလူသားစုပေါ်ဆန့်ကျင်တူးလူနဲ့ရာဇဝမှုဒါမှမဟုတ်လူမျိုးစုတုံ့တင်ရှင်နေမှုမြောက်တယ်မမြောက်ဘူးဆိုတာနိုင်ငံသားဌာနကဆန့်စစ်သတ်မှတ်ဖို့စတဲ့ပြဋ္ဌာန်းချက်တွေအောက်တော်ဥပဒေမူကြမ်းထဲမှာပါဝင်တယ်လို့မစ္စတာဒေါ်ဘင်ကပြောပါတယ်မစ္စတာဒေါ်ဘင်ပြောတော်တဲ့ထဲမှာပါတယ်ရိုဟင်ဂျာဆိုတဲ့အုံလုံးကိုမြန်မာဆွေရကတော့အတိအမှန်မပြုပါဘူးအထက်လူတော်လက်နက်ကင်တပ်ဖွဲ့များကြီးကကော်မတီဥက္ကဋ္ဌဂျွန်မက်ဂိန်းနဲ့အထက်လူတော်မှဘန်ဒမင်ကာဒင်တို့ကူးတွဲရေးသားတဲ့အလားတူဥပဒေမူကြမ်းချက်ကိုလည်းအထက်လူတော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုထားတာပါအထက်လူတော်လူများစုခေါင်းဆောင်မစ်မကွန်တို့ကြောင့်အောက်တော်မူကြမ်းတဲ့ကပြဋ္ဌာန်းချက်တွေဆက်ပြီးပါမလာတော့တဲ့သဘောမျိုးမစ္စတာဒေါ်ဘင်ကရည်ညွှန်းပြောဆိုပါတယ်မစ္စတာဒေါ်ဘင်လူတော်မှာစကားပြောပြီးတဲ့နောက်အောက်တော်လက်ထောက်သူက NDAA ထဲမှာမြန်မာနိုင်ငံပေါ်တန်ခတ်ရည်ရှိမှုတွေမပါရဘူးဆိုတာအထက်လူတော်လူများစုခေါင်းဆောင်ကအခိုင်အမာပြောထားပါတယ်လို့ Local သတင်းဌာနကအတည်ပြုပြောဆိုပါတယ်